ချသူစကားမပြောတတ်သူတွေအတွက်အလောက်ကန်ရဖို့ဆိုတာလွယ်ကူတဲ့ကိစ္စမဟုတ်ပါဘူးဒါပေမဲ့တရုတ်နိုင်ငံကစားတောက်ဆိုင်လုပ်ငန်းတစ်ခုကအဲ့ဒီနားမကျတဲ့သူတွေကိုရွေးပြီးတော့အလုပ်ခန့်ထားပါတယ်ဒီစီးပွားရေးလုပ်ငန်းကိုတော့မတန်ဆွမ်းသူစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှိတူကစတင်တည်ထောင်လိုက်တာဖြစ်ပြီးအခုဆိုရင်သူ့ရဲ့စားတောက်ဆိုင်လုပ်ငန်းဟာတရုတ်နိုင်ငံတဝန်းဆိုင်ခွဲ20ကျော်အထိဖွင့်လှစ်နိုင်ပြီဖြစ်ပါတယ် Hotpot ဟာမြန်မာနိုင်ငံမှာလိုပဲတရုတ်နိုင်ငံမှာလည်းရေပန်းစားလူကြိုက်များတဲ့အစားအစာတစ်ခုဖြစ်ပါတယ်အဲ့ဒီထက်ကမှချုံချင်း hotpot ဆိုင်ဟာနာမည်ကြီးဆိုင်တစ်ခုဖြစ်ပါတယ်။ဟင်းရီပူပူဆက်ဆက်ထဲကိုအသေးရက်တွေအသားတွေထည့်ပြီးစားခြင်းဟာဆောင်းဝံဒီမှာခန္ဓာကိုယ်ကိုနှွေးထွေးသွားစေပါတယ်။နာမည်ကြီးလူစီကားတဲ့စားတောက်ဆိုင်တွေမှာစပွဲတွေကိုခေါ်ရတာဟာလည်းအင်မတန်ခက်ခဲကြံ့ကြာလေးရှိပါတယ်။ဒါပေမဲ့အခုတင်ပြပေးမယ့်ဆိုင်ကတော့တခြားဆိုင်တွေနဲ့နည်းနည်းကွာခြားမှုရှိပါတယ်။ဒီဆိုင်ကစပွဲတွေအားလုံးဟာလည်းနာမကျတဲ့သူစကားမပြောရတဲ့သူတွေကြီးပဲဖြစ်ပါတယ်။စောင်းရင်ဟာဒီစားတောက်ဆိုင်အဲ့ဂျိုဌာနကမန်နေဂျာပါ။သူမအနေနဲ့ဒီဆိုင်ကနားမကျတဲ့စပွဲတို့တွေနဲ့လွန်ခဲ့တဲ့6လလောက်ခရဲကအလုတ်အတူတူတွက်လုပ်နေကြတာဖြစ်ပြီးအခုဆိုရင် sign language လို့ခေါ်တဲ့လက်ဟန်အနေထားနဲ့ဆက်သွယ်စကားပြောနေတတ်အောင်ကိုယ့်ဟာကိုယ်သင်ယူထားသူဖြစ်ပါတယ်
။是因为我们的老总本身他自己我们刘松总裁自己也是残疾人他的左
臂。ကျွန်တော်ရဲ့ sign by sign ကိုနိုင်ကွာမတန်ဆွမ်းနေသူဆိုတော့ဒီလိုမျိုးစားတောက်ဆိုင်ကိုသူစပြီးဖွင့်လိုက်တာလေ။သူကကားတိုက်ခံရပြီးဘယ်ဘက်လက်ဆုံးရှုံးသွားတာဒီဆက်မပိုင်ခင်တုန်းကတော့ဝန်ထမ်းတွေအားလုံးတာမဲ့လူတွေကြီးပဲဒီစားတောက်ဆိုင်လုံးနဲ့7နှစ်လောက်လုပ်ပြီးတဲ့အခါမှာနားမကျတဲ့သူတွေစကားပြောဖို့အခက်အခဲရှိတဲ့သူတွေနဲ့စားတောက်ဆိုင်အသစ်တစ်ခုကို2012တုန်းကသူစပြီးဖွင့်လိုက်တာပ
ါကဘာတဝန်းနားမကျတဲ့သူအရေအတွက်စုစုပေါင်းတန်360လောက်ရှိတယ်လို့ WHO ကဘာကျန်းမာရေးအဖွဲ့ကြီးကခန့်မှန်းထားပြီးအဲ့ဒီအထက်က900ခန့်လုံးလောက်ဟာတရုတ်နိုင်ငံကဖြစ်တယ်လို့ဆိုပါတယ်စပွဲတို့ဇန်ကိုင်ဟောင်းဟာလည်းဒီစားတောက်ဆိုင်မှာလုပ်နေတာ6လလောက်ရှိပါပြီ။သူမရဲ့လုပ်ဖို့ကံမဲ့ဇောင်းရင်ကတစ်ဖက်လူနားလဲအောင်သူပြောတာတွေကိုလက်ဟန်အနေထားနဲ့ဆက်တွယ်စကားပြောတဲ့နည်းနဲ့ဘာသာပြန်ပေးပါတယ
်။點菜他說歡迎客人然後客人來了給客人拉椅子坐然後點菜
前凱ဟောင်းကပြောတယ်ကျမတို့ကဧည့်သည်တွေကိုကြိုဆိုတယ်ပြီးတော့သူတို့ထိုင်မဲ့စပွဲကိုခေါ်သွားပေးတယ်စားစရာအော်ဒါတွေကိုလက်ခံတယ်အဲ့ဒါတွေလုပ်ရတာပါတဲ့
စားကြရီမာတဲ့အခါမှာလဲသူတို့စီမှာရှိတဲ့အော်ဒါမာတဲ့ဆက်ခလုတ်ကလေးတစ်ခုကိုနေလိုက်ုံပဲဖြစ်ပါတယ်။အော်ဒါရောက်လာပြီဆိုတာကိုစဖုံမှုလက်မှာပတ်ထားတဲ့အထုပြုလက်ပတ်နာရီကတစ်ဆင့်သူ့ကိုအချက်ပေးပါတယ်။တကယ်လို့အော်ဒါမာတဲ့နေရာမှာနားလည်မှုလဲသွားခဲ့ရင်လဲလာစားတဲ့သူတွေအနေနဲ့စားနဲ့ရေးပြီးတော့ရှင်းပြလို့ရပါတယ်။ဒါပေမဲ့အဲ့ဒီနည်းကအများရန်အလုပ်ဖြစ်တာတော့မဟုတ်ပါဘူး
။客人说什么你不知道啊。客人说什么他们可能自己就不知道。
ဇန်ခိုင်ဟောင်းကပြောတယ်တကယ်လို့စားသုံးသူတွေပြောတာကိုသူတို့အနေနဲ့နားမလည်ရင်လည်းနားကြတဲ့သူတွေကိုအကူအညီတောင်းလို့ရပါတယ်တဲ့အထူးသဖြင့်ဆိုရင်တက်ကြီးရွယ်တွေလာတဲ့အခါမှာအကူအညီကပို့ပြီးလိုတတ်ပါတယ်တဲ့ဘာလို့လဲဆိုတော့ဒီအသက်ကြီးတဲ့သူတွေကသူတို့ရေးတဲ့စာကိုတစ်ခါတလေကြရင်ကောင်းကောင်းမမြင်ကြရတဲ့အတွက်အခက်အခဲရှိတတ်ပါတယ်တဲ့
လက်ဟန်အနေထားနဲ့ဆက်သွယ်စကားပြောနည်းကိုစိတ်ဝင်စားတဲ့သူတွေအတွက်လည်းအလွယ်နည်းနဲ့အမြန်တင်နိုင်အောင်စားတောက်ဆိုင်အတွင်းကနိုင်ငံပေါ်မှာရုပ်ပုံတွေကိုကတ်ထားပေးပါတယ်တချို့နေရာတွေမှာဆိုရင်လဲနာယီလက်တန်တွေကအစဗဏ္ဍနာယီရှိပြီဆိုတဲ့တင်ကေတာကိုလက်ဟန်အနေထားနဲ့တနာယီနှစ်နာယီသုံးနာယီရဲ့ဆိုပြီးတော့အထူးတင်ကေတာတွေနဲ့ပြသထားပါတယ်။တချို့စပွဲတို့တွေကလည်းလာစားတဲ့သူတွေကိုလက်ဟန်အနေထားနဲ့စကားပြောတဲ့နီးအတူနီးတွေကိုကြုံရင်ကြုံတယ်လို့တင်ပေးလို့ရှိပါတယ်။နားမကျတဲ့သူထံမှာစားစရာမာတဲ့အခါအဆင်မပြေမှုတွေရှိတတ်ပေမဲ့လည်းဒီဆိုင်မှာလာစားတဲ့သူတွေကနားမကျတဲ့သူတွေကိုကုချင်းစာပြီးနားလည်မှုပေးတတ်ကြတဲ့အကြောင်းအစားအစာကိုမင်းရေရှက်ရေစားတတ်ကြတဲ့အကြောင်းစားသုံးသူဧည့်သည်တွေဟာတီးခံပြီးစိတ်ရှည်တတ်ကြကြောင်းဇောင်းရင်းကပြောပါတယ်။စားတောက်ဆိုင်အပြင်ကကြည့်ရင်စပွဲတို့တွေဟာနားမကျတဲ့သူတွေဆိုတာကိုမသိတာပါဘူး။ဒါကြောင့်လဲဆိုင်နဲ့ရောက်တဲ့အခါစားသုံးသူတွေကအံ့ဩသွားလိမ့်ရှိပါတယ်။မိသားစုနဲ့အတူဒီဆိုင်မှာလာစားတဲ့လီရှန်းဟာလည်းထုံနေအတူတူပါပဲ။ဆိုင်နဲ့ရောက်မှစပွဲတို့တွေဟာနားမကျတဲ့သူတွေဆိုတာကိုသိရှိသွားတာပါ။
刚开始的时候我觉得稍稍是有一点跟别的饭馆点菜不太一样因为我不知道他们是聋哑人但是
စားဝဲမှာတော့တော်တော်ခက်ခဲမဲ့ပုံပဲလို့ကျွန်တော်ထင်ခဲ့တာ။ဘာဖြစ်လို့လဲဆိုတော့တခြားစားတောက်ဆိုင်တွေနဲ့လုံးဝမတူဘူးလေ။ဒီဆိုင်ကစပွဲတို့တွေနားမကြဘူးစကားမပြောတတ်ဘူးဆိုတာကျွန်တော်သိမှသာဘူး။တို့အနေနဲ့နားမကြဘူးစကားမပြောတတ်ဘူးဆိုပေမဲ့လေ professional sense တို့လုပ်ဆရာရှိတာကိုကျွန်းကျွန်းကျင်ကျင်လုပ်သွားကြတာကိုတွေ့ရတော့စကားမပြောတတ်တာနားမကြတာတွေကြောင့်ဆက်သွယ်ရခက်ခဲတယ်ဆိုတာလေကြီးကြီးမားမားမဖြစ်လိုက်ပါဘူး။အားလုံးကောင်းပါလေ။
လူစီကားတဲ့နေလည်စာစားတဲ့အချိန်ကြော်သွားတဲ့အခါမှာတော့ဝန်ထမ်းတွေဟာလည်းသူတို့နေလည်စာစားဖို့အတွက်ပြင်ဆင်ကြပါတယ်။သူတို့တွေနေလည်စာစားပြီးတဲ့အခါမှာတော့နေ့စဉ်လုပ်နေကြအစည်းအဝေးအမိဆိုင်ကိုပြန်လာကြပါတယ်။ အဲ့ဒီစီဝဘွဲအတွင်ဝန်ထမ်းတွေရဲ့စိတ်ဓာတ်တွက်ကြအောင်လက်ဟန်အနေထားနဲ့ဆက်သွယ်ပြောဆိုတဲ့အနေနဲ့ရေးဆက်ထားတဲ့တခြင်းကိုအားလုံးဝိုင်းဆိုကြပါတယ် အခုဆိုရင်နာမကျသူမတန်ဆွမ်းသူတွေအတွက်အထူးပြုထားတဲ့စားတောက်ဆိုင်တွေအဲ့ဒီလိုဝန်ထမ်းတွေကိုပဲရွေးချယ်ခံထားတဲ့စားတောက်ဆိုင်တွေအငါးကားမောင်းသူတွေအပြင်ထန်းနေငါမှာဆိုရင်လည်းနာမကျသူတွေအတွက်အထူးစီစဉ်ထားတဲ့ရုပ်မြင့်တန်ကြားအတန်လွင့်ဌာနပါရှိနေပြီဖြစ်ပါတယ် ဒါပေမဲ့သူမအနေနဲ့အခုချိန်မှာအလုတ်ကန်ဒီတကြရှိနေတယ်ဆိုပေမဲ့လည်းသပွဲလိုကြီးပဲတသက်လုံးမလုတ်ချင်ဘူးလို့ဆိုပါတယ်။သူမအနေနဲ့ကိုပိုင်းအထယ်ဇန်လေးတစ်ခုဖွင့်နေတဲ့အကြောင်းသကပြန်ဇောင်းရင်းကတစ်ဆင့်ပြောပါတယ်။စံကိုင်ဟောင်းအနေနဲ့လင်းလက်တောက်ပြောင်တဲ့မြို့ကြီးပြကြီးမှာအောင်မြင်တဲ့သူတူဖြစ်ဖို့အိမ်မက်ကြီးကြီးမှတ်နေသူတူဖြစ်ပါတယ်။ဒါပေမဲ့လည်းလောလောဆယ်မ